ရိုမန်ကက်သလစ်ဘာသာဝင်တွေအတွက်ပိုပ်ဟမ်မင်းကြီးသစ်ဖြစ်တဲ့ပိုပ်ဖရန်စစ်ကိုဗုဒ္ဓဦးနှင့်နှောင်းပိုင်းကရွေးချယ်လိုက်ပြီးတဲ့နောက်ဗာတီကန်ရင်မြန်မာလူအုပ်ကြီးဟာပိုပ်ဟမ်မင်းသစ်ကိုကျူးကျူးနှုတ်ဆက်ခဲ့ကြပါတယ်။ကာဒီနယ်ဖုန်းတော်ကြီး115ဘာကနေပြီးတော့ရွေးချယ်လိုက်ပြီးတဲ့နောက်ပိုပ်ဟမ်မင်းကြီးသစ်ဟာဗာတီကန်ရင်မြန်မာဆောင်ဆိုင်နေတဲ့လူထုပရိသတ်ကိုခမဆောင်ကထွက်ပြီးတော့မေကွန်ပြောခဲ့ပါတယ်။ကက်သလစ်ဘာသာဝင်တွေကြားမှာညီအကိုစိတ်ထားကြဖို့နဲ့သူရောဒီတာဝန်ကနေပြီးတော့နားယူသွားပြီးဖြစ်တဲ့ပိုပ်ဗနက်တစ်ကိုပါစုမုံကောင်းတောင်းပေးကြဖို့မြစ်တာရဲခံပါတယ်။ကာဒီနယ်ဖုန်းတော်ကြီး115ပါအဖွဲ့ဟာတကပိတ်စုဝေးမဲပေးကြပြီးဒုတိယမြောက်နေ့မှာဒီအာဂျင်တီးနားကကာဒီနယ်ဖုန်းတော်ကြီးတူဖြစ်တဲ့ Jorge Mario Bergoglio ကိုပိုယမ်မင်းကြီးအစ်ဖြစ်နဲ့မနေ့ကရွေးချယ်လိုက်ကြတာဖြစ်ပါတယ်။သူဟာပိုယမ်မင်းအစ်ဖြစ်နဲ့ရွေးချယ်ခံရတဲ့ပထမဆုံးလက်တင်အမေရိကတိုက်ကပုဂ္ဂိုလ်ဖြစ်ပါတယ်။ဖုန်းတော်ကြီးတွေဟာကဘာရဲ့တခြားတစ်ဖက်မှာရှိတဲ့သူ့ကိုရွေးချယ်ခဲ့ကြတာလို့ပိုယမ်မင်း Francis ကပြောပါတယ်။ပိုယမ်မင်းတက်ကိုအမေရိကန်သမ္မတဘရက်ဥဘာမားကလည်းနွေးထွီးထွီးနဲ့ကြူစုလိုက်ပါတယ်အခုလိုမျိုးလက်တီအမေရိကတိုက်ကပုဂ္ဂိုလ်ကိုရွေးချယ်လိုက်တာကိုကြည့်ရင်အမေရိကတိုက်ရဲ့ဆွမ်းပကနဲ့အာရုံခိုင်မာမှုကိုပြသလိုက်တာလို့ပြောသွားပါတယ်